ဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာမြန်မာစစ်ကောင်ဆောင်ကိုဖိတ်ရမဖိတ်ရအပါဝင်မြန်မာအရေးကြီးကနေဆင်းရဲအစည်းအဝေးနဲ့ပတ်သက်လို့အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကမနက်ဖြန်စနေနေ့မှာတည်င်းထုတ်ပြန်မယ်လို့မလေးရှားနိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူကတည်င်းထုတ်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုကအခြေအကျကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာမဖိတ်ဘဲနဲ့ချန်ထားနိုင်တဲ့အများသဘောတူသတ်မှတ်ချက်မရှိပေမဲ့လို့ဒီကိစ္စကိုတခြားနိုင်ငံတွေနဲ့ဖြေရှင်းသွားနိုင်ရည်ရှိတယ်လို့မလေးရှားနိုင်ငံသားဝန်ကြီးကပြောထားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အရေးပေါ်ဒီမှာတန်ခင်မှာမလေးရှားနိုင်ငံခြားဝန်ကြီးဆာဖာဒူလင်အဗ်ဒူလာကအဲ့ဒီလိုပြောတာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဘာနျူးဆော့ဖ်လာမဲ့တင်မမှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်အသေးစိတ်ကိုဒီကနေ့ဆွေးနွေးကြတာဖြစ်တယ်လို့မြန်မာစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲဖော်ပြနေတဲ့ပတ်သက်လို့လည်းအာဆီယံနိုင်ငံခြားဝန်ကြီးတွေကအွန်လိုင်းကနေတုံ့တက်ကြတာဖြစ်ပါတယ်ဒီအစည်းအဝေးကိုစစ်ကောင်စီကနိုင်ငံခြားဝန်ကြီးဦးဝနာမောင်ဝင်တက်ရောက်မယ်လို့မလေးရှားနိုင်ငံခြားဝန်ကြီးကအတည်ပြုပြောဆိုထားတာပါစစ်ကောင်စီဘက်ကတော့အာဆီယံနဲ့သဘောတူထားတဲ့အချက်၅ချက်အချို့အချာအာနာမထိခိုက်စေဘဲနဲ့ပူပေါင်းဆောင်နေတယ်လို့ပြောထားပါတယ်မြန်မာအရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူးဆိုရင်တော့တိလအနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲမှာပို့ချုံမှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားဖို့ဆန္ဒမရှိဘူးဆိုတော့မလေးရှားရဲ့ရည်တည်ချက်ကိုပြောင်းမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်စီအာနာတင်ကောင်းဆောင်ပို့ချုံမှုကြီးမြန်မာနိုင်ငံကိုမြန်မာနိုင်ငံရဲ့တရားဝင်ကောင်းဆောင်အဖြစ်အတိအမှတ်ပြုမထားပေမဲ့သူ့ကိုအာဆီယံထိပ်သီးအစည်းအဝေးမှာမဖိတ်ဘဲချန်ထားခဲ့မယ်ဆိုရင်တော့ပြည်တွင်းရေးဝင်မဆက်တဲ့မူဝါဒကိုလက်ခံထားတဲ့အာဆီယံအသင်းကြီးအတွက်ကြီးမားတဲ့ခြေလှမ်းတရားလည်းဖြစ်လာပါလိမ့်မယ်။တစ်ချိန်တည်းမှာပဲအမေရိကန်၊ဗြိတိန်၊အော်စတြေးလျ၊ကနေဒါအပါအဝင်တခြားနိုင်ငံတွေနဲ့ဥရောပသမဂ္ဂကမြန်မာအရေးကူညီဖြည့်ရှင်ပေးဖို့အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ယူဆပ်ကိုထောက်ပံ့ကြောင်းဒီကနေ့ပဲပြည်တွင်းပြည်ညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းမဖက်တဲ့အနေနဲ့ဒီမိုကရေစီစနစ်ပြန်လည်အသက်သွင်းဖို့တိတ်ကိုအရေးကြီးနေပြီလို့လည်းပူရဲကျင်းညာချက်မှာဖော်ပြထားပါတယ်။